ဖိလစ်ပိုင်နိုင်ငံမှာခရစ်မတ်ကာလအတွင်းရေကြီးမှုကြောင့်သေဆုံးသူအရေအတွက်52ဦးအထိရှိလာပြီး19ဦးပျောက်ဆုံးနေတယ်လို့သက်ဆိုင်ရာအရာရှိတွေကတနင်္လာနေ့ကပြောပါတယ်။ရေဘေးသင့်သူထောင်ပေါင်းများစွာဟာလည်းအရေးပေါ်ကယ်ဆယ်ရေးစခန်းတွေမှာဆက်လက်ခိုးလုံနေကြပါတယ်။နိုင်ငံတောင်ပိုင်းမက်ဆမ်မီအိုရီယန်ရှင်တဲပြည်နယ်မှာနေထိုင်ကြတဲ့သူတွေဟာရေကြီးတဲ့အတွက်သူတို့ရဲ့နေအိမ်တွေမှာပေလူးနေကြတဲ့ရွှတ်နော်တွေကိုဖယ်ရှားရှင်းလင်းနေတဲ့ပုံတွေကိုသတင်းတွေမှာဖော်ပြကြပါတယ်။ပင်လယ်ကမ်းခြေအနီးရှိကာဗိုအမ်နွန်နန်ကျေးရွာမှာဆိုရင်အုံမင်တွေဟာအမြင့်ကကျွတ်ပြိုလဲကုန်ကအပေါ်စားပစ္စည်းတွေနဲ့တိဆောက်ထားတဲ့အိမ်တွေဟာလည်းမြေကြီးအနာပြားကတ်ခါနီးအောင်ပျက်စီးကုန်ပါတယ်။ဖိလစ်ပိုင်နိုင်ငံအမျိုးသားသဘာဝဘေးအန္တရာယ်လျှော့ချရေးနဲ့စီမံခန့်ခွဲရေးကောင်စီ NDRRMC ထုတ်ပြန်ချက်အရမန္တနာအိုကျွန်းမြောက်ပိုင်းမှာအဆိုးဝါးဆုံးဖြစ်ပြီးလူ25ဦးသေဆုံးခဲ့ပါတယ်။သေဆုံးသူအများစုဟာရေနစ်တာနဲ့မြေပြိုကျတဲ့အတွက်ကြောင့်ဖြစ်ပြီးပျောက်ဆုံးသူအများစုကတော့ငါးဖမ်းဆက်လီနစ်မြုပ်တဲ့အတွက်ကြောင့်ဖြစ်ကြပါတယ်ခင်ဗျာ။